VOA စီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ကျွန်မဆွေမြတ်မောင်မမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးတောင်းဆိုထားတဲ့ဘာမာဘီလ်ဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်မှတင်သွင်းဆွေးနွေးဆုံးဖြတ်နိုင်ရေးအတွက်အမေရိကန်ကမြန်မာအရေးလှုပ်ရှားသူတွေစူးစမ်းနေကြပါတယ်ကိုယ့်အတွက်ကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုတိုက်တွန်းနိုင်တဲ့အခွင့်အရေးကိုအသုံးချပြီးတော့အမေရိကန်ရောက်မြန်မာတွေဆောင်ရွက်နေတဲ့လှုပ်ရှားမှုအကြောင်းဆက်ပြီးတော့တင်ပြပါမယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေရေးစစ်ကောင်ဆောင်တွေအပေါ်ပြင်းထန်တဲ့အရေးယူတက်ခတ်မှုတွေလုပ်ရေးတောင်းဆိုထားတဲ့မြန်မာအရေးဥပဒေချမ်းဘာမာဘီလ်ကိုလွှတ်တော်မှဥဆောင်ကျင့်သွင်းပေးဖို့အတွက်အမေရိကန်ပြည်နယ်50မှာရှိကြတဲ့မြန်မာအရေးလှုပ်ရှားသူတွေကဇွန်လ21ရက်နေ့ကစပြီးတော့တက်ဆိုင်ရာသူတို့ရဲ့လွှတ်တော်အမတ်တွေကိုတောင်းဆိုကြမှာဖြစ်ပါတယ်ကိုပြည်နယ်ကိုကိုစားပြုတဲ့အထက်လွှတ်တော်အောက်လွှတ်တော်အမတ်တွေစီကို9ရက်ဆက်ဖုန်းဆက်အီးမေးလ်ပို့တောင်းဆိုတိုက်တွန်းကြမှာပါMaryland ပြည်နယ်အထက်လွှတ်တော်အမတ် Ben Carter နဲ့ New York ပြည်နယ်အောက်လွှတ်တော်အမတ် Gregory Meeks တို့ရေးဆွဲထားတဲ့မြန်မာအရေးဥပဒေချမ်း Burma Bill ကိုဖြည့်ဆွက်ပြီးတော့လွှတ်တော်မှာဆွေးနွေးဆုံးဖြတ်လာအောင်လို့တင်သွင်းရေးဆောင်ရွက်နေတာနဲ့ပတ်သက်လို့ဥဆောင်စီစဉ်နေသူတယောက်ဖြစ်တဲ့ Boston Free Burma အဖွဲ့ကမတ်တော်ရာထွန်းကျော်ကအခုလိုရှင်းပြပါတယ
်ဒီဘေးမှာပါတဲ့အချက်မှာသူကသူတို့ draft လုပ်ထားတာကအကြမ်းင်းလုပ်ထားတာအချက်၃ချက်ပဲရှိတယ်အဲ့၃ချက်ကဘာလဲဆိုတော့ပထမဆုံးကသူကမြန်မာပြည်ဒီမိုကရေစီပြန်လည်ရရှိရေးပေါ့နော်ဒုတိယချက်ကကြတော့စစ်တပ်နဲ့စစ်တပ်ရဲ့အပိုင်းဝိုင်းပိုင်နဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဟိုတာဂက်တက်ဆန်ရှင်ပေါ့နော်အဲ့ဒါကိုဒီထက်ပိုပြီးတော့ပြင်းထန်တဲ့တာဂက်တက်ဆန်ရှင်လုပ်ဖို့ရေနောက်တစ်ခုကကြတော့ humanitarian assistance ရဖို့အတွက်ရသုံးချက်ပါတယ်ဆိုတော့အမတို့ကဒီဒေးအသုံးချက်ကိုဟိုမလုံလောက်ဘူးအမတို့ရဲ့အရေးကြီးဆုံးချက်ဖြစ်တဲ့ energy government ကို recognize လုပ်ဖို့အတိအမှတ်ပြုတဲ့ဥစ္စာကဒီဘေးထဲမှာအမတို့ကထည့်ဖို့အတွက်ကိုဒီ campaign ကလှုပ်ဆောင်နေဖြစ်တယ်အဲ့တော့အမတို့ကဒီကတည်းကအချက်နှစ်ခုရှိတယ်။တစ်ခုကကြတော့ဒီဘေးကိုကိုယ်စွမ်းစားလုပ်ပေးဖို့ရယ်၊ထောက်ခံပေးဖို့ရယ်ဒီလွှတ်တော်မတ်တွေကနောက်တစ်ခုကကြတော့ဒီဘောင်းမဘေးထဲမှာဟိုဒီ NGO government ကိုတိမှတ်ပြုပေးဖို့ပေါ့နော်။အဲ့ဘေးအချက်တစ်ချက်ကိုပါထည့်ဖို့ဆိုတော့အချက်လေးချက်ဖြစ်သွားတာပေါ့နော်
။မြမအရေးစိတ်ဝင်စားသူတွေအနေနဲ့ကိုနေတဲ့ပြည်နယ်ကအထက်နဲ့အောက်လွှတ်တော်အမတ်တွေရဲ့ဝါရှင်တန်မြို့တော်မှာရှိတဲ့သူတို့ရဲ့ရုံးခန်းဖုန်းနံပါတ်တွေကိုဆက်သွယ်ပြီးတော့ဘာမာဘီလ်ကိုဦးဆောင်တင်သွင်းပေးဖို့အတွက်တောင်းဆိုပြောကြားကြမှာဖြစ်တယ်လို့သူကရှင်းပြပါတယ်။လွှတ်တော်အမတ်တွေအပြင်သက်ဆိုင်ရာပြည်နယ်ကနိုင်ငံသားမူဝါဒရေးရာတာဝန်ခံတွေစီကိုလည်းအလားတူဖုန်းဆက်အီးမေးလ်ပို့နိုင်တယ်လို့ပြောပါတယ်
။ဒီနယ်တိုင်းမှာမြန်မာတွေနေကြတယ်ဒီဘက်မှာရှိတဲ့လူတွေအများစုကဒီမိုကရေစီလိုလားတဲ့လူတွေအများစုဖြစ်ကြတယ်ဆိုတော့အခုလုံးမဲ့အလုပ်ကလည်းဟိုအရင်ကြီးလည်းမခက်သေးဘူးအင်္ဂလိပ်စာရေးတတ်ခတ်တတ်ရုံနဲ့ပဲဟိုဒါကလုပ်သွားလို့ရတယ်ဆိုတော့လေလောလောကူကူပဲကျွန်တော်တို့ဒီ instruction နဲ့ပေးထားမယ်အဓိကတော့ကုပ္ပီနယ်ကဒီဝါရှင်တန်ရဲ့ရုံးရဲ့ဖုန်းနံပါတ်တွတ်တော်မှရဲ့ရုံးဖုန်းနံပါတ်လေးရှိရမယ်ဥပမာဆိုရင်ကျွန်တော်တို့ဒီ Massachusetts ပြည်နယ်မှာဆိုရင် MRD ရဲ့ထူးကိုထူးနဲ့စတဲ့ဖုန်းနံပါတ်ပေါ့နော်ဒီစီရရှိတဲ့ဖုန်းနံပါတ်ကိုကျွန်တော်တို့ခေါ်တယ်မနေ့ကကျွန်တော်တို့ခောက်ခေါ်ပြီးသွားပြီဖုန်းကနှစ်ခုခေါ်မှာပါနော်အဲ့ကိုယ့်ရဲ့စနေတာဖုန်းတစ်ခုရဲ့နောက်ပြီးတော့အဲ့ကိုယ့်ပြည်နယ်မှာလုတ်လုတ်တဲ့စနေတာကိုအလုတ်လုတ်ပြီးတယ်နောက်တော့ foreign policy holder တူဆိုလည်းမတော်ဖုန်းခေါ်ရတယ်ဒါလည်းမြန်မာပြည်အတွက်ဘာမှဒေးကို co-sponsor လုတ်ပေးပါထောက်ခံပေးပါဆိုတဲ့စကားကိုအမှားလို့ message တင်ပေးခဲ့တယ်အဲ့လိုအဲ့လိုလုတ်ရုံပဲအဲ့တော့ပြည်နယ်တိုင်းမှာအခုပြည်နယ်အခု50မှာပြည်နယ်တိုင်းကဒါမျိုးလုတ်မယ်ဆိုရင်ဒီဒေးကအော်မြင်ဖြစ်သွားဘူးကအရန်ကို cat အများကြီးအမားတို့ကရှိတယ်ကမတို့ကယူကြည့်တယ
်အမေရိကန်ပြည်ထောင်စုကပြည်သူတွေအနေနဲ့ကိုယ့်ရဲ့လွှတ်တော်အမတ်တွေစီကိုဆက်သွယ်တောင်းဆိုအကြံပေးနိုင်တဲ့အခွင့်အရေးကိုအသုံးချပြီးအခုလိုမျိုးဘာမာဘီလ်ဥပဒေချမ်းကိုဥဆောင်ထောက်ခံပေးဖို့လှုပ်ရှားကြတာဖြစ်ပါတယ
်ဒီမှာကတော့လေဟိုဟိုအားလုံးကဟိုသမရစီလဲကိုကစာရေးလို့ရတယ်သမရလဲကိုအတိအမှတ်ပြီးအားလုံးကဒီကတော့ဟိုလူတိုင်းကတန်းတူအခွင့်အရေးရှိတဲ့နိုင်ငံလွတ်လပ်တဲ့နိုင်ငံဒီလိုဒီလိုဟာလည်းနိုင်ငံဖြစ်တဲ့အတွက်အမားတို့ကဒီဟာကကိုအတုံးချလို့ရတဲ့ဥစ္စာပေါ့နော်မြန်မာပြည်လိုမျိုးတော့မဟုတ်ဘူးဆိုတော့အခါကျတော့ကိုယ့်ရဲ့ voice ကိုဒီကလူတွေကအရေးကြီးလူရှိတယ်ဆိုတော့နောက်တစ်ခုကလည်းအမားတို့ဒီဘာကဟို voice ကြီးလာရင်ပေါ့နော် grassroots အနေနဲ့ဒီအတန်တွေများလာမယ်ဆိုရင်ဒီနယ်တိုင်းမှာဒါအမားတို့ဒီလိုမျိုးဟိုအောက်ခြေလူတွေကအကုန်လုံးကဒီလိုမျိုး grassroots အနေနဲ့ဒီလိုမျိုးအတန်တွေကြက်ကြက်လောက်ဖြစ်လာမယ်ဆိုရင်အဲ့ဒီအတန်ကဒီမှာကသူအရေးကြီးအလုံးလုံးကိုလုပ်ပေးရတယ်မလုံးလို့မရဘူးဒီမှာဒါအရင်အရေးကြီးတဲ့ကိစ္စဖြစ်နေတယ်အဲ့တော့အမားတို့ကဒီဟာကိုကိုကအသုံးချတာပေါ့နော်အောက်ခြေလူတန်းကဒီ grassroots အနေနဲ့အားလုံးပြည်နယ်50လုံးကဒါဒီတိုင်းမှာအမားတို့တန်ကျေကျေတော်တော်ဖြစ်လာမယ်ဆိုဒီတန်ကအရေးကြီးတဲ့အတန်ဖြစ်တဲ့အတွက်သူတို့တွေအရေးကြီးကိုလုပ်ပေးရတယ်ဆိုတော့ဥမာပြောချင်တယ်အမားတို့အဲ့လိုပဲယူပါတယ
်လာမယ့်ဂျွန်လ21ရက်နေ့ကနေ25ရက်နေ့အထိဖုန်းဆက်အီးမေးလ်ပေးပို့ကြမယ်လှုပ်ရှားမှုမှာအမေရိကန်ပြည်နယ်50လုံးမှရှိကြတဲ့မြန်မာအရေးစိတ်ဝင်စားသူတွေပါဝင်ကြလိမ့်မယ်လို့မျှော်လင့်ထားကြောင်း Boston Free Burma အဖွဲ့ကမတ်တော်ရာထွန်းကျော်ကပြောပါရရှင်ကျွန်မစုမြတ်မောင်ပါ